နိုင်ငံတော်သမ္မတကအကျဉ်းသား၅ဦးကိုနိုင်ငံအကျိုးအတွက်လူငင်းချမ်းသာခွင့်ပြုလိုက်တယ်ဆိုပြီးတော့သတင်းထုတ်ပြန်တာတွေ့ရပါတယ်ရှင်။ဆိုတော့ဒီအကျဉ်းသား၅ဦးဟာဘယ်လိုပုံမှန်တွေနဲ့ဆွဲချက်တင်ခံရတဲ့သူတွေပါလဲရှင်။နောက်ဒီလူငင်းချမ်းသာခွင့်အမိန့်နဲ့အကျဉ်းသားဘယ်လောက်လှုပ်ပေးလိုက်တယ်လို့ဝန်ကြီးသိရပါလဲရှင်
။ပထမတစ်ခုကသမ္မတကြီးရဲ့အမိန့်မှပေါ့နော်။ဟို51မြင်းဆောင်2023အဲ့ဒါနဲ့ကတော့ကျွန်တော်တို့ကဘယ်လောက်လုပ်တယ်ဆိုတော့အရေးအတွက်ကျွန်တော်တို့ကမသိရသေးဘူးဗျ။ဘာလို့ဆိုတော့တမန်တော်ကြီးကတော့ဒါအားလုံး blanket ပေါ့နော်။အားလုံးခြုံပြီးတော့မှကျွန်တော်တို့ကဒီနိုင်ငံရေးနဲ့ပတ်သက်တဲ့အကျဉ်းသားတွေလုံးဝမကြံတော့အောင်ဆိုတော့မှကျွန်တော်တို့ဥပဒေခုနှစ်ခုနဲ့ညီစုံတဲ့လူတွေပေါ့။ပြည်ထောင်ကြခံတဲ့သူပဲဖြစ်ဖြစ်၊ကြားနာစစ်ဆေးခံတဲ့သူပဲဖြစ်ဖြစ်အစုံစမ်းအရေးယူတဲ့ခံရတဲ့သူဖြစ်ဖြစ်အားလုံးကိုကျွန်တော်တို့ကပြည်ထောင်ကြီးပေါ်မှာကျွန်တော်တို့တက်ချက်လိုက်တဲ့သဘောပါပဲ။ဒါပေမဲ့အဲ့လိုပဲဖြစ်တဲ့အခါမှာအဲ့လိုပုံမှန်တွေနဲ့ညီနေမှလည်းတစ်ဖက်မှာတခြားပုံမှန်တွေနဲ့ညီနေတဲ့သူတွေကြံသေးတယ်။ကြံတဲ့ထဲရကမှနိုင်ငံရေးကျင်းပမဲ့စီစဉ်ကော်မတီကအဲ့ဒီ၅ယောက်ကတော့ဆစ်လွတ်ပေးတင်ပါတယ်လို့ထောက်ခံတင်ပြကြတယ်ကျွန်တော်တို့ကတမကြီးကတီချာညွှန်ကြားခြင်းနဲ့ထပ်ပြီးတော့မှပြည်ထောင်ငံဒီပေါ်သူငင်းချနာခွင့်ပြုလိုက်တာဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ရေဘူးကပြောရရင်တော့နိုင်ငံရေးနဲ့ပတ်သက်တဲ့ပြစ်မှုတွေနဲ့အရေးယူထားခြင်းခံသူအရေးယူစေစုံစမ်းစစ်ဆေးစေတယောက်မှမကြံတော့လို့ကျွန်တော်ပြောလို့ရပါတယ်
သမ္မတကြီးကပြောထားတာဒီ2013ခုနှစ်ကုန်မှာပေါ့နော်နိုင်ငံရေးအကျဉ်းသားတယောက်မှမရှိဘူးလို့ပြောထားတော့အခုဒါနိုင်ငံရေးအကျဉ်းသားတွေမရှိတော့ဘူးဆိုတဲ့သဘောမျိုးလားရှင်အားလုံးလွတ်သွားပြီ
မရှိတော့ပါဘူးကျွန်တော်တို့ရဲ့စစ်ဆေးချက်ရနိုင်ငံရေးအကျဉ်းသားများစစ်ဆေးကော်မတီရဲ့တင်ပြချက်အောင်ဆိုတော့ဒါကျွန်တော်တို့ကမရှိတော့ဘူးမရှိရင်မှထောင်ပြည်ထောင်ချခံနေတူတော့မဟုတ်ဘူးဗျာသမ္မတကြီးရဲ့ဒီပြည်ထောင်လူငင်းခွင့်အမိန့်ရဆိုရင်ကြားနာစစ်ဆေးတဲ့ခံရတဲ့သူစုံစမ်းရေးယူတဲ့ခံရသူတွေကိုပါကျွန်တော်တို့ကဒါအကုန်လုံးအဲ့ဒါအမှုတွေစုံစမ်းစေဖို့ရဆိုင်လိုက်တယ်ပိတ်သိမ်းတယ်နောက်ပြည်ထောင်ကလူငင်းမှုပြုတယ်လို့လည်းဖြစ်ပါတယ
်ဒါပေမဲ့ဒီနိုင်ငံရေးအကျဉ်းသားတွေ39ဦးကိုဒီကော်မတီကတင်ပြတယ်လို့ကြားရတယ်ရှင်ဘာဖြစ်လို့ဒီ9ယောက်ကိုပဲလွှတ်ပေးတာပါလဲရှင
်အမဟိုအဲ့ဒီမှာတချို့ကျွန်တော်2မျိုးဖြစ်နေတယ်နော်အရေးတွက်တော့မသိဘူးတစ်ကတော့ဟိုဘက်က9ခုထဲမှာသမရယုံရဲ့အမိန့်ကြော်ညာစာအမှတ်50ထဲမှာပါတဲ့အမှုတစ်ခုနဲ့လုတ်တဲ့လူဆိုလို့ရှိရင်တော့သူကဘာမှလုတ်เสียမလို့တော့ဒါပေမဲ့ခုနကကော်မတီထဲမှာကိုကနိုင်ငံရေးရဲ့ဆက်နွယ်တဲ့ပြစ်မှုတွေဖြစ်တယ်ဒါပေမဲ့တစ်ဖက်မှာလည်းလူသတ်မှုတို့မတိမ့်မှုတို့နောက်တစ်ခါမူရစေဝါမှုတို့ဟာမျိုးနဲ့တွဲနေလူကြတော့ဒါတို့နိုင်ငံရေးကျင်းပများကော်မတီကိုယ်တိုင်ကဒါတွေကိုမထောက်ခံတော့ဘူးနော်တရားဥပဒေဆက်လက်ဖြည့်ရှင်းရမယ်ဆိုလို့ဒီလိုမျိုးထားတာရှိပါတယ
်ဟုတ်ကဲ့အခုလွှတ်ပေးလိုက်တဲ့အထဲမှာပုံမှန်ဆက်ရှင်နဲ့ဖန်ဆီးထားတဲ့လူတွေရောပါပါလားရှင်နောက်ဒီပုံမှန်ဆက်ရှင်နဲ့ပတ်သက်ပြီးတော့ဖန်ဆီးမှုတွေပေါ်မှာရောဝင်းကြီးတို့အနေနဲ့ဘယ်လိုများပြောနိုင်မလဲရှင
်ပထမတစ်ခုကတမနာကြီးရဲ့ကျွန်တော်တို့ပြစ်ဒဏ်မှလွန်ငင်းခွင့်အမိန့်ထဲမှာကိုကငင်းညာစွာစူဝေးခွင့်နဲ့ငင်းညာစွာစီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေပါပြမှုတစ်ခုခုကြောင့်ပြစ်ဒဏ်ကြခံရတဲ့သူဒါမှမဟုတ်ကြားနာစစ်ဆေးတဲ့ခံသူနဲ့စုံစမ်းအရေးယူစေခံရသူတွေအလုံးပါပါတယ်ခင်ဗျာဒါကတော့ဟိုပြစ်ဒဏ်လွန်ငင်းခွင့်ပေါ့အဲနောက်တစ်ခုကခင်ဗျားတို့မေးတဲ့ပုံမှန်ဆက်ရှိနဲ့ပတ်သက်လို့ကျွန်တော်တို့ရဲ့ပြောပါဆိုရင်တော့ပထမတစ်ချက်ကတော့ကျွန်တော်တို့နိုင်ငံတကာမှာလည်းဟာလာဒီမိုကရေစီနိုင်ငံတွေမှာလည်းဆန္ဒပြမှုနဲ့ပတ်သက်လို့ရှိရင်ခွင့်ပြုချက်ယူရမယ်ဆိုတဲ့ပြဋ္ဌာန်းချက်တွေရှိပါတယ်။ဒါပေမဲ့ဒီပုံမှန်ဆက်ရှိကိုကျင့်သုံးတဲ့အခါမှာဟာလာမလူလားအဖက်နဲ့တာစီခံနိုင်မှုမျိုးတွေမဖြစ်အောင်နောက်တစ်ခါကြားလေတချို့တွေကလည်းတမင်တက်တက်ကိုအေးအေးယူခံအောင်လို့ပုံမှန်ဆက်ရှိကိုခွင့်မရခွင့်ပြုချက်မတောင်းဘဲတမင်တက်တက်ရည်ရွယ်ပြီးအလုပ်တာမျိုးတွေလုပ်ချင်းဆိုတဲ့အစွန်တရားနှစ်ဖက်ကိုတော့ရှောင်ရှားဖို့လိုတယ်လို့ဒါကျွန်တော်တူးချင်းအနေနဲ့ကျွန်တော်ထင်ပါတယ်။နောက်တစ်ခုကတော့ဒီပုံမှန်နဲ့ပတ်သက်လို့လည်းပြောင်းစွတ်တော့ကသူတို့ပြန်လဲစဉ်းစားသုံးသပ်နေကြတယ်လည်းရှိပါတယ်။
ဟုတ်ကဲ့နောက်တစ်ခုကဒီအမိန့်ကြေညာစာထဲမှာကဒီဒီဇင်ဘာ31ရက်မတိုင်ခင်ဆွဲချက်ခံထားတဲ့လူတွေအားလုံးလွှတ်ပေးမယ်ဆိုပြီးတော့ပြောထားတော့ဒီလာမယ့်2014နှစ်အတွင်းမှာဒီအမှုမျိုးတွေနဲ့ထပ်ပြီးတော့ဟိုရင်ဆိုင်ရနိုင်ွယ်ရှိတယ်ဖမ်းဆီးခံရနိုင်တယ်ရှိတယ်ဆိုတဲ့သဘောမျိုးလားရှင်ဒီဥပဒေပုံမှန်တွေကဟိုဆက်လက်ပြီးတော့တည်တဲ့နေမယ်ဆိုတဲ့သဘောလားရှင
်ဒါတော့ကျွန်တော်တို့ဥပဒေတွေကိုပြင်ရင်းဖြည့်ဆွက်ခြင်းပယ်ဖြည့်ခြင်းဆိုတာတော့ကျွန်တော်တို့အစိုးရဖွင့်နေမဆိုင်ပါဘူးခင်ဗျာဒါကတော့ပြည်တော်စုလွှတ်တော်ရဲ့လုပ်ငန်းတာဝန်ဖြစ်ပါတယ်အဲ့တော့လူတယောက်ဟာဒီစဲဥပဒေတစ်ခုကိုဖောက်ပြကျူးလွန်နေဆိုတော့ဒါစုံစမ်းစစ်ဆေးမှုခံရမှာပေါ့
ဟုတ်ကဲ့ဒီငင်းကျဲစွာဆန္ဒပြသူတွေနောက်လူခွင့်ရေးလှုပ်ရှားသူတွေကိုပုံမှန်78တို့ဒီ905ခါခွေးတို့အဲ့လိုမျိုးတွေနဲ့ဆွဲချက်တင်နေတာနဲ့ပတ်သက်ပြီးတော့ဒီဥပဒေတွေကိုပြန်လည်သုံးသပ်ပြီးဖြတ်ဖို့ဆိုပြီးတော့ဒီလူခွင့်ရေးလှုပ်ရှားသူတွေနိုင်ငံရေးလှုပ်ရှားသူတွေကပြောတာဝင်ကြီးအနေနဲ့ရောဒီကိစ္စပေါ်မှာဘယ်လိုများမြင်ပါလဲရှင
်ဆန်မှုပြဒါတွေကဟိုဒီမှာပေါ့ဗျာဥမာဆိုတော့78လို့ဟာမျိုးကကျွန်တော်တို့အမေရိကန်နိုင်ငံမှာလည်းရှိတာပဲလေဆန္ဒပြမယ်ဆိုရင်ခွင့်ပြုချက်ယူရမယ်ဆိုတဲ့တာမစ်ချက်မျိုးကရှိပါတယ်။ခွင့်ပြုချက်ယူရတဲ့အခါမျိုးဆိုတော့ကျွန်တော်တို့တွေ့နေတာကလောက်မှ G20 အစည်းအဝေးရှိတဲ့အခါမျိုးမှာဘော့စတန်တို့ဘက်ကခွင့်ပြုချက်ပြောင်းဆန္ဒပြလူနဲ့ရဲတွေနဲ့အင်အားသုံးပြီးဖြည့်ရှင်းရတာမျိုးအဲနယူးယောက်မြို့မှာဟာလားဝေါ်စထရီးကိုဆန္ဒပြအနေနဲ့အတင်းပညာနယ်မှာဝင်နေတဲ့လူတွေကိုအင်အားသုံးပြီးဖြည့်ရှင်းရတာမျိုးတွေရှိတယ်ဆိုတော့ကျွန်တော်ထင်တယ်လေပုံမှန်78က မှာကန့်သက်ချက်ကပြဿနာမဟုတ်ဒီကန့်သက်ချက်ကိုဘယ်လိုလူတွေကအသုံးချတယ်ဆိုတဲ့ပုံမှာပဲကျွန်တော်ကမူတည်တယ်လို့ထင်ပါတယ်ဒါကတော့ကျွန်တော်ရဲ့တူချင်းယူဆပါ
အခုဒီလူငင်းချမ်းသာကွင်းเนี่ยဒီနှစ်ထဲမှာလှုပ်ပေးလိုက်တာတွေလည်းအခုကျမသိရတော့ဆို9ချိန်ပေါ့เนาะအခုနောက်ဆုံးချိန်ထိ
ဟုတ်ကဲ့
အဲ့ဒီမှာအခုဒီဘုံမူးဝင်းနိုင်ကျော်တို့ဒီရဲဘော်တန်ချောင်းတို့လို့နောက်တစ်ခါနောက်ထောင်လိုင်းအရာရှိတွေမပါသေးတာလည်းတွေ့ရတယ်ရှင်အဲ့ဒါကတော့ဘာကြောင့်ပါလဲရှင
်ဘာကြောင့်လဲဆိုတော့သူတို့ရဲ့ဟလာဥမာဆိုတော့ဗျာခင်ဗျားတို့ဥတန်ချောင်းပေါ့
ဟု
တ်ဥတန်ချောင်းဆိုရင်တော့မှဒါတို့အချင်းဒီနိုင်ငံရေးအများကြီးစီစီကော်မတီထဲမှာကိုကဒီကိစ္စနဲ့ပတ်သက်လို့လက်မခံနိုင်ဘူးဆိုတော့ तू ကတစ်ဖက်မှာလာပုံမှန်ဆက်ခွန်တက်လို့ဟာမျိုးနဲ့ညီမယ်တစ်ဖက်မှာကျတော့သူ့မှာအဲ့ဒါဟိုလူတက်မှုလိုဟာမျိုးတွေတခြားကိစ္စတွေလည်းကျွန်တော်ကအမှုတွေပါနေသေးတာ哦ဆိုတော့ဒါမျိုးအကြောင်းဖြစ်ပါလိမ့်မယ်ဝုန်းဝုန်းနိုင်ကျော်ဆိုလည်းသူ့ကိုဆွဲထားတဲ့အမှုတွေကတခြားဒီကျွန်တော်ပြောထားတဲ့နိုင်ငံရေးနဲ့ပတ်သက်တဲ့ပြစ်မှုခုနှစ်ခုနဲ့မဆိုင်မင်းနဲ့တခြားအမှုတွေရှိနေတာ哦အဲ့တော့ဒါတွေကတော့ကျွန်တော်တို့တခြားကိစ္စတွေဖြစ်ပါတယ
်ဟုတ်ကဲ့အခုဒီ2014ခုနှစ်အတွင်းမှာအစိုးရအနေနဲ့ဒီ2008ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေရှိနိုင်တယ်ဆိုပြီးတော့တုံ့တက်မှုတွေရှိပါတယ်ရှင့်ဒီ2014မှာဝင်ကြီးတို့အနေနဲ့ရောဘာတွေကိုအဓိကဆောင်ရွက်တော့မှာပါလဲရှင
့်ကျွန်တော်တို့ကတော့ပထမဆုံးကျွန်တော်တို့သိုးရဖွဲ့အနေနဲ့ပေါ့ဗျာပြီးခဲ့တဲ့ဒါနှစ်နှစ်ခွဲကျော်ကာလအတွင်းမှာကျွန်တော်တို့ပြုပြင်ပြောင်းလဲရေးအတွက်လိုအပ်တဲ့အခြေခံမူပေါင်းတွေပြုပြင်ပြောင်းလဲမှုတွေကျွန်တော်တို့လုပ်ခဲ့တယ်လုပ်ခဲ့တဲ့ကြောင့်မို့တချို့ဟာတွေကရလက်တွေရပြီတချို့ဟာတွေကရလက်တွေမထွက်သေးဘူးဒါကြောင့်မို့ကျွန်တော်တို့ရဲ့ပထမဆုံးကျွန်တော်တို့ရဲ့အရေးကြီးဆုံးဦးစားပေးလုပ်ကတော့2014ခုနှစ်တည်းမှာကျွန်တော်ပြုပြင်ပြောင်းလဲလုပ်ငန်းတွေကနေရလက်ဒီရနိုင်အောင်လုပ်ဖို့ရယ်ဆက်ပြီးတော့ပြုရင်ပြောင်းလဲလုပ်မဲ့ကိစ္စတွေကိုကျွန်တော်ညှင်းတာတိမ်မှုဆိုတာဆောင်ရွက်နိုင်မှုပေါ့အဲ့ဒီထဲမှာခင်ဗျားပြောခဲ့တဲ့အဲ့ဒါဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာပြုရင်ပြောင်းလဲကိစ္စတွေငြိမ်းချမ်းရေးကိစ္စတွေစီးပွားရေးပြုရင်ပြောင်းလဲမှုကိစ္စတွေဒါတွေအားလုံးပါပါတယ
်ဟုတ်ကဲ့ပါဝင်းကြီးရှင်အခုလိုဖြစ်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျားကျွန်တော်လည်းကျေးဇူးတင်